2008ခုနှစ်မေလ2ရက်နေ့တောက်ကြနေညနေအချိန်မှာမိုးလေဝသပညာရှင်တွေကနာဂေးလို့နာမည်ပေးလိုက်တဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းကြီးဟာတနအီကို105မိုင်နှုန်းနဲ့မြန်မာနိုင်ငံအောက်ပိုင်း ARI မြို့ဝကျွန်းပေါ်ဒေသကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒီနာဂေးမုန်တိုင်းကြောင့်ပြည်သူသားမောင်းများစွာရဲ့နေအိမ်တွေပျို့လဲပျက်စီးခဲ့တဲ့အပြင်မုန်တိုင်းနဲ့အတူပါလာတဲ့မိုးနဲ့ရေကြီးရေလျှံမှုတွေကြောင့်ရင်းနှစ်သိမ်းဆုပ်မှုတွေကြောင့်လည်းအသေးပြောက်များပြားခဲ့တာပါ။ဤအဝရီတိုင်းရန်ကုန်တိုင်းနဲ့ပဲခူးတိုင်းတွေမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့ပြီးမုံတိုင်းတန်အဆိုးဝါးဆုံးခံရတဲ့ဤအဝရီတိုင်းလက်ပတာဖျာပုံဗုဂလေးမြို့နယ်တွေကမြင်းနှိမ်ပိုင်းနဲ့ကိုင်းရန်ဒေသတွေကကျွေးရွာတွေဟာရွာလုံးကျွတ်နီးပါးပျောက်ကွယ်သွားခဲ့တာပါမေလ3ရက်နေ့မုံတိုင်းဆဲသွားချိန်မှာတော့တဘာဝဘေးအန္တရာယ်မုံတိုင်းတန်ပိုဆိုးတဲ့နိုင်ငံရေးမုံတိုင်းရဲ့တန်ကိုပြည်သူတွေထပ်ပြီးခန်းစားခဲ့ရတာပါမြန်မာနိုင်ငံအနေနဲ့မုံတိုင်းတန်ခံပြည်သူတွေကိုအကူအညီပေးဖို့ကုလသမဂ္ဂကိုမေလ6ရက်နေ့မှာတရားဝင်အကူအညီတောင်းခံခဲ့ပေမဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုမြန်မာနိုင်ငံထဲကိုဝင်ရောက်ခွင့်ပြုဖို့ဗီဇာထုတ်မပေးဘဲဆိုင်းငံ့ထားခဲ့ပါတယ်။စစ်အစိုးရကဝင်ခွင့်ပြုဖို့မသေးကြတဲ့အတွက်နိုင်ငံတကာကအကူအညီတွေတည်ဆောင်လာတဲ့လေယာဉ်တွေဟာထိုင်းနိုင်ငံမှာအချိန်ကြာမြင့်စွာစောင့်ဆိုင်းနေခဲ့ရပြီးဝင်ရောက်ခွင့်ရပြီးသားအကူအညီတွေကိုလည်းမုံတိုင်းတန်ခံဒေသတွေကိုကိုယ်တိုင်တွားရောက်ဖြန့်မြှုပ်ခွင့်မပေးတဲ့အတွက်ရန်ကုန်လေစိတ်မှာစောင့်ဆိုင်နေကြရတာပါအခုလိုပြည်သူတန်းပေါင်းများစွာရဲ့တည်ရေးရှင်ဖြစ်နေစိတ်မှာ SPDC စစ်အစိုးရရဲ့နိုင်ငံတကာအကူအညီတွေကိုဝင်ရောက်ခွင့်မပြုဘဲထားရတဲ့ပတ်သက်ပြီးအဲ့ဒီချိန်ကကုလသမဂ္ဂအထွေထွေတွင်မှဘန်ကီမွန်နဲ့အမေရိကန်သမ္မတဂျော့ဂျ် W. ဘုရှ်တို့အပါအဝင်ကမ္ဘာခေါင်းဆောင်တွေကဒေါသကြီးဝေဖန်ပြစ်တင်ခဲ့ကြတဲ့အကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်
large swathes of the lower Irrawaddy delta completely underwater at this point
ဒါကတော့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တာဝန်ခံ Richard Horsey ကနာဂေးမုန်တိုင်းတန်ခံရတဲ့ဒေသတွေကထိခိုက်ပျက်စီးမှုအခြေအနေတွေကိုရှင်းပြနေတာဖြစ်ပါတယ်မေလ23ရက်ရောက်မှသာကုလသမဂ္ဂအထွေထွေတွင်မှုဘန်ကီမွန်နဲ့စစ်အစိုးရကောင်ဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေတို့တွေ့ဆုံမှုပြီးမှနိုင်ငံတကာအကူအညီပေးအဖွဲ့အားလုံးကိုဝင်ရောက်ခွင့်ပြုလိုက်ကြောင်းကြေညာခဲ့တာပါဒါပေမဲ့လည်းနိုင်ငံသားတပ်ဖွဲ့တွေကနေမုံတိုင်းနယ်ခံဒေသတွေကိုဝင်ရောက်ပြီးအကူအညီပေးဖို့ခွင့်မပြုတဲ့အတွက်မြန်မာနိုင်ငံအနီးပင်လယ်ပြင်မှာစောင့်ဆိုင်နေတဲ့အကူအညီပေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့စစ်သည်မော် USS ASS ခေါင်းဆောင်နဲ့အမေရိကန်ရေတပ်သည်မော်အုပ်စုဟာပြန်လည်ထွက်ခွာခဲ့ရပါတယ်။ဒါအပြင်အရက်သားပြည်သူတွေအတွက်နိုင်ငံတကာကပေးအပ်တဲ့အကူအညီတွေကစွမ်းအားပြည့်အစားအသောက်တွေ၊ဆေးဝါးတွေနဲ့စက်ပစ္စည်းကိရိယာတွေကိုမြန်မာစစ်တပ်ရဲ့တပ်ဖွဲ့ဝင်တွေအသုံးပြုဖို့ခိုးယူထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေခဲ့ပါတယ်။ကုလသမဂ္ဂအေဂျင်စီရဲ့ခန့်မှန်းချက်အရနာဂစ်မုန်တိုင်းတန်ကြောင့်လူပေါင်း 34,600 လောက်ထိသေဆုံးပျောက်ဆုံးခဲ့ပြီးလူတသန်းခွဲလောက်ထိစုစုပေါင်းပေါင်းထိခိုက်ခံရတယ်လို့ဆိုပါတယ်။ဒါအပြင်မုန်တိုင်းတန်ကြောင့်လူပေါင်း 3,000 လောက်ထိအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးနေအိမ်နဲ့အလုတ်ကင်တွေပျောက်ဆုံးသွားတဲ့ပြည်သူတွေဟာလှိုင်းသာယာရွှေ့ပြီးသားလို့ရန်ကုန်မြို့ရဲ့စင်ကြေးဘုံရက်ွက်တေစီကိုလာရောက်ပြီးကျူးကျော်ဖြစ်နေအခြေချနေထိုင်နေကြတာလေဆယ်စုနှစ်ပေါင်းများစွာကြာအောင်ဆက်ပြီးဖြစ်ပေါ်နေခဲ့ပါတယ်ဒါရင်မကသေးပါဘူး SPDC စစ်အစိုးရဟာသူတို့စိတ်တိုင်းကျရေးဆွဲထားတဲ့ဒီမိုကရေစီလမ်းပြမြေပုံရအသိရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုဖို့တနိုင်ငံလုံးတိုင်းတာနဲ့လူမှုဆန္ဒခံယူပွဲကို2008ခုနှစ်မေလ10ရက်မှာကျင်းပဖို့စီစဉ်ထားခဲ့တာပါဒီဆန္ဒခံယူပွဲကိုရက်ရွှေ့ဆိုင်ပြီးပြည်သူတွေဘေးဒုက္ခအတိခံစားနေရတာကိုအကူအညီပေးဖို့ပြည်ရင်းပြည်ပကနေတောင်းဆိုခဲ့ကြပါမယ်။စစ်အစိုးရဟာမုံတိုင်းတန်ခံဒေသတွေကလွဲရင်ကြံတဲ့ပြည်နယ်တိုင်းတွေမှာလူမှုဆန္ဒခံယူပွဲကိုစီစဉ်ထားတဲ့အတိုင်းဆက်လုပ်ခဲ့တဲ့အတွက်အကူအညီပေးရေးလုပ်ငန်းတွေအတွက်အသုံးပြုတဲ့လူအင်အားငွေငါတွေဆုံးရှုံးစေခဲ့တယ်လို့သတင်းမီဒီယာတွေကဖော်ပြပါတယ်။လာရောက်မဲပေးသူ93ရာခိုင်နှုန်းကလက်ခံခဲ့တယ်လို့စစ်အစိုးရကကြေညာပြီးအတည်ပြုလိုက်တဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာနောက်ပိုင်းအရသာဆိုးရတက်လာဖို့အခြေခံအုတ်မြစ်တစ်ခုဖြစ်လာခဲ့ပေမဲ့စစ်တပ်ကိုအထူးခွင့်ရေးတွေပေးထားပြီးအရသာဆိုးရရဲ့လုတ်ပိုင်ခွင့်တွေကိုကန့်သတ်ထားတဲ့အတွက်နောက်နှစ်ပေါင်းများစွာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုတွေနဲ့အငင်းပွားမှုတွေဆက်လက်ကြုံတွေ့ခဲ့ရတာ2021ခုနှစ်မှာစစ်တပ်ကနောက်တစ်ကြိမ်အာဏာသိမ်းလိုက်တဲ့အထိဖြစ်ပါတယ်လက်ရှိချိန်မှာတော့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးအောက်ကိုပြန်လည်ရောက်ရှိနေပြီးစစ်ကောင်စီကသူတို့ရဲ့အုပ်ချုပ်မှုတရားဝင်ဖြစ်စေဖို့နဲ့မြန်မာပြည်သူတွေအတွက်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြန်ရဖို့ကြိုးပမ်းမှုတွေအကြားမှာအတိတ်ကနာဂစ်မုန်တိုင်းကြောင့်ခံစားခဲ့ရတဲ့အတွေ့အကြုံဖြစ်ပျက်တွေအမှတ်ရစရာတွေဟာမှေးမှန်ပြောက်ွယ်လို့နေပါတယ်။ကမ္ဘာပေါ်မှာသဘာဝဘေးအန္တရာယ်ကိုအဆိုးဝါးဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ ထိတ်ဆုံးဆယ်နိုင်ငံမှာပါဝင်ပြီးနာဂစ်လိုသဘာဝဘေးအန္တရာယ်နောက်တစ်ခုလည်းထပ်မံကျရောက်ဖို့ဖြစ်နိုင်တဲ့အကြောင်းမိုးလေဝသပညာရှင်တွေကသတိပေးထားခဲ့တာပါမြန်မာနိုင်ငံမှာသမိုင်းတစ်ပတ်လည်တတ်တဲ့ထုံးစံတိုင်းလက်ရှိစစ်ကောင်စီရဲ့ဖိနှိပ်မှုတွေအောက်မှာအလားတူကြီးမားပြင်းထန်တဲ့သဘာဝဘေးအန္တရာယ်တွေနဲ့လွဲမှားတဲ့စီမံခန့်ခွဲမှုတွေကြောင့်မဆုံးရှုံးသင့်မဲ့အသက်ပေါင်းများစွာထပ်ပြီးဆုံးရှုံးရမယ်ဆိုရင်နာဂစ်မှုန်တိုင်းကပေးတဲ့သင်ခန်းစာတွေဟာလည်းအချီးနှီးဖြစ်နေမှာဖြစ်တဲ့အကြောင်းအခုတစ်ပတ်သမိုင်းနေ့ကပြစုပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။